မင်္ဂလာပါရှင်အင်တာနက်ချန်နယ်ရဲ့ပြည်တွင်းပြည်ပနည်းပညာသတင်းတွေကိုတင်ဆက်ပေးနေတဲ့တနေ့တာသတင်းအံလွင့်အစီအစဉ်ကနေကြိုဆိုလိုက်ပါတယ်တင်ဆက်ပေးသောမဲ့သတင်းတွေကတော့ရန်ကုန်တက္ကသိုလ်ရာပြည့်သပင်အခမ်းအနားကိုဒီဇင်ဘာလ1ရက်မှာ virtual စနစ်ဖြင့်ကျင်းပမယ်ဆိုတဲ့သတင်း COVID-19 ရောဂါဆိုင်ရာစီမံခန့်ခွဲမှုတွေအတွက် logistic management dashboard ကိုစောင့်ရွက်ထားရှိပြီးဖြစ်ဆိုတဲ့သတင်း online မှာအခမဲ့တင်ကြားပေးမယ
် innovation and entrepreneurship တဲ့စတဲ့သတင်းတွေကိုတင်ဆက်ပေးသွားမှာပဲဖြစ်ပါတယ်
ပထမဆုံးသတင်းတစ်ပုဒ်အနေနဲ့ရန်ကုန်တက္ကသိုလ်ရာပြည့်သပင်အခမ်းအနားကိုဒီဇင်ဘာလ1ရက်မှာ virtual စနစ်ဖြင့်ကျင်းပမယ်ဆိုတဲ့သတင်းကိုတင်ဆက်ပေးမှာပဲဖြစ်ပါတယ်ရန်ကုန်တက္ကသိုလ်100ပြည့်ရာပြည့်သပင်အခမ်းအနားကိုဒီဇင်ဘာလ1ရက်ညနေ 9:00 ကနေစတင်ပြီးတော့မြမရုပ်မြင်သံကြားနဲ့မြမအသံရေဒီယိုကနေထုတ်လွှင့်ပြသသွားမှာဖြစ်ပြီးတော့ MRTV Live နဲ့ရန်ကုန်တက္ကသိုလ် Facebook Page ကနေတဆင် live streaming ထုတ်လွှင့်သွားမယ်လို့သိရပါတယ်အခမ်းအနားကိုရန်ကုန်တက္ကသိုလ်ပွဲနှင်းသပင်ခမ်းမမှာကျင်းပပြုလုပ်မှာမဟုတ်ဘဲနဲ့မြမအသံနဲ့ရုပ်မြင်သံကြားပြည်လန်းရန်ကုန်မြို့ရှိစတူဒီယို1တွင်တိုးတင်ရိုက်ကူးထားတဲ့အစီအစဉ် Virtual စနစ်နဲ့ကျင်းပသွားမှာပဲဖြစ်ပါတယ်အခမ်းအနားအစီအစဉ်တွေကိုတိုးတင်ရိုက်ကူးထားပြီးနည်းပညာအသုံးပြုချိတ်ဆက်ခါ MRTV ကရိုက်ကူးထုတ်လွှင့်သွားမှာပါဒီဇင်ဘာလ1ရက်ည9:00မှာလဲရန်ကုန်တက္ကသိုလ်ရာပြည့်ဂုံပြုအခြားအစီအစဉ်တွေနဲ့အတူထပ်မံထုတ်လွှင့်ပြသသွားမှာဖြစ်ပြီးတော့အဆိုပါအစီအစဉ်တွေ MNTV Channel 9 DVB မြစီမာ YTV ရုပ်သံလိုင်းများနဲ့ MOI Web Portal မြန်မာ Facebook Page မြန်မာ Digital News Facebook Page နဲ့ဗတမား FM Broadcasting Page မှာလည်းကြည့်ရှုနိုင်မှာပဲဖြစ်ပါတယ်ဆက်လက်ပြီး COVID-19 ရောဂါဆိုင်ရာစီမံခန့်ခွဲမှုတွေအတွက် Logistic Management Dashboard ကိုစောင့်ရွက်ထားရှိပြီးဖြစ်ဆိုတဲ့သတင်းကိုတင်ဆက်ပေးမှာပဲဖြစ်ပါတယ် COVID-19 ရောဂါဆိုင်ရာဆေးနဲ့ဆေးပစ္စည်းရရှိမှုဖြန့်ဝေမှုသုံးစွဲမှုတွေကိုစီမံခန့်ခွဲမှုတွေအတွက် Logistic Management Dashboard ကိုစောင့်ရွက်ထားရှိပြီးဖြစ်တယ်လို့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒေါက်တာမြင့်ထွေးကပြောပါတယ်စီမံခန့်ခွဲမှုတွေအတွက် Logistic Management Dashboard ကိုလည်းစောင့်ရွက်ထားရှိပြီးတိုင်းဒေသကြီးပြည်နယ်မြို့နယ်ပြည်သူ့ကျန်းမာရေးနဲ့ကုသရေးဦးစီးဌာနများနဲ့ဆေးရုံများမှာစတင်အသုံးပြုလျက်ရှိပါကြောင်း COVID-19 ဆိုင်ရာသတင်းအချက်အလက်များစီမံခန့်ခွဲမှုစနစ် WASP COVID-19 Database Management System Application ကိုလည်းရေးဆွဲထားရှိပြီးတော့အဆိုပါ Application ကို2020ပြည့်နှစ်နိုဝင်ဘာလအတွင်းမှာပြည်ထောင်စုနယ်မြေနေပြည်တော်ရှိခွာတင်းစင်တာများနဲ့နေပြည်တော်ပြည်သူ့ဆေးရုံဂတင်300တို့တွင်ကနတ်ဦးအနေနဲ့အသုံးပြုဆောင်ရွက်ခဲ့ပြီးတော့လာမယ့်ဒီဇင်ဘာလမှစတင်ကအသုံးပြုသွားမှာဖြစ်ပြီးတော့အခြားတိုင်းဒေသကြီးပြည်နယ်များတွင်လည်းအသုံးပြုသွားနိုင်ရေးဆက်လက်ဆောင်ရွက်မှာဖြစ်ကြောင်းဒေါက်တာမြင့်ထွေးက Digital Platform များနဲ့ COVID-19 အပေါ်မြန်မာနိုင်ငံတုံ့ပြန်မှု Online ဆွေးနွေးပွဲမှာပြောကြားခဲ့ပါတယ်။ Digital Platform များနဲ့ COVID-19 အပေါ်မြန်မာနိုင်ငံတုံ့ပြန်မှု Online ဆွေးနွေးပွဲကိုနိုဝင်ဘာလ28ရက်ကကျင်းပခဲ့တာပဲဖြစ်ပါတယ်။နောက်ဆုံးသတင်းတစ်ပုဒ်အနေနဲ့ Online မှာအခမဲ့တင်ကြားပေးမယ့် Innovations and Entrepreneurship တင်သန်းဆိုတဲ့သတင်းကိုတင်ဆက်ပေးမှာပဲဖြစ်ပါတယ်။ကုန်သွယ်ဆက်မှုအသင်းချုပ် UMSCCI Training Institute မှာ COVID-19 ကာလအတွင်းလူစွမ်းအားအရင်းမြစ်ဖွံ့ဖြိုးမှုကိုအထောက်အကူပြုတဲ့အစီအစဉ်အနေနဲ့ Innovations and Entrepreneurship တင်နန်းကို online ကနေအခမဲ့တင်ကြားပေးသွားမယ်လို့သိရပါတယ်။တင်နန်းကိုဒီဇင်ဘာလ5ရက်နဲ့6ရက်တွေမှာဖွင့်လှစ်သွားမှာဖြစ်ပြီးတော့တင်နန်းချိန်ကတော့နေ့လယ်7:00ခွဲကနေ3:00ခွဲအထိဖြစ်ပါတယ်။တင်နန်းနည်းပြအနေနဲ့ Yangon Institute of Economics, SME Startup Consultants Myanmar Business Incubation Center, National Advertiser, British Council, East Asia, National Trainer, Interpretership မှာဒေါ်စိဝိရီကတင်ကြားပေးမှာဖြစ်ပြီးတော့မိမိလုပ်ငန်းကိုတမန်ရိုးချအစစ်မှာပုံမကောင်းမွန်စွာစမ်းသစ်တီထွင်လောက်ကိုင်းလူသူတွေနဲ့ကိုပိုင်လုပ်ငန်းတစ်ခုကိုစုံတီထွင်ပြီးစတင်လောက်ကိုင်းလူသူတွေအတွက်ရည်ရွယ်ဖွင့်လှစ်ခြင်းဖြစ်တယ်လို့လည်းသိရပါတယ်။တယောက်လူသူတွေအနေနဲ့ IG Pocket ရဲ့ Distribution နဲ့ကိုဝင်ရောက်ပြီးတော့ရှောက်ထားနိုင်မှာပဲဖြစ်ပါတယ်။တင်နန်းသားဦးရဲ့ကန့်သက်ထားတဲ့အတွက်တယောက်ခွင့်ရရှိသူတွေကိုသာ email နဲ့ပြန်လည်ဆက်သွယ်အကြောင်းကြားပေးမှာဖြစ်တယ်လို့လည်းသိရပါတယ်။အခုတင်ဆက်ပေးသွားတဲ့သတင်းတွေကနိုင်ငံတကာနဲ့ပြည်တွင်းမှာရရှိထားတဲ့နည်းပညာသတင်းတွေကို Internet Channel ကနေတင်ဆက်လိုက်တာပဲဖြစ်ပါတယ်။အခုလို COVID-19 ဖြစ်ပေါ်နေတဲ့ကာလမှာပြည်သက်တွေအနေနဲ့လည်းကျန်းမာရေးနဲ့အကသာဝင်ကြီးဌာနရဲ့လက်ညှိုးမှုတွေနဲ့အညီလိုင်းနာဆောင်ရွက်ခါနေထိုင်သွားလာဖို့တိုက်တွန်းလိုက်ပါတယ်။ဒီမှာကတော့ဝေမြင့်မှုပါ။